မေရိကန်ပြည်တော်စုမှာကိုဗစ် -19 ရောဂါကူးစက်မှုကိုထိန်းချုပ်ဖို့ပြင်းထန်ကြိုးစားနေရတဲ့ပြည်နယ်တွေအနေနဲ့စေယုံတွေနဲ့ရောဂါကူးသရေးဆိုင်ရာတခြားဌာနတွေမှာတာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုအထောက်အကူပြုဖို့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့နဲ့တခြားစစ်ဖက်ဝန်ထမ်းတွေကိုပါတာဝန်ပေးထားပါတယ်။အမေရိကန်မှာကိုဗစ် -19 ရောဂါနောက်ထပ်ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းနေ့စဉ်လိုတိုးလာနေတာပါ။ဒီကလေးကြာသပတိနေ့အထိဆိုရင်တပတ်အတွင်းပြည်မြကူးစက်သူအရေအတွက်13,000ကျော်ရှိခဲ့ပါတယ်။နိုဝင်ဘာလ25ရက်ကျေးဇူးတော်နေ့ကဆိုရင်တပတ်အတွင်းပြည်မြကူးစက်သူအရေအတွက်က14,000ကျော်ပဲရှိခဲ့တယ်လို့စောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။ COVID-19 ရောဂါကြောင့်ဆေးရုံတက်ရသူအရေအတွက်ဟာလည်းပိုတိုးလာပြီးပြည်မြချင်းအပြင် 9,400 နီးပါးအထိရှိလာပြီလို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောပါတယ်။တချို့ပြည်နယ်တွေအထူးသဖြင့်အရှေ့မြောင်နဲ့အနောက်အလယ်ပိုင်းအထက်ဖက်ပြည်နယ်တွေမှာကာကွယ်ဆေးထိုးမထားသူတွေကြောင့်ကိုဗစ်ကူးစက်သူများလွန်လာကြောင်းဆေးရုံတွေမနိုင်မနှင်းဖြစ်နေပါတယ်။ဒီတော့တင်မှာပဲနယူးယောက်ပြည်နယ်မှာတော့တနင်္လာနေ့ကစပြီးအားလရဲ့ကာလတစ်လျှောက်သတင်းငါဘက်ကြာတိအဆောက်အဦးအတွင်းမှာရှိနေရင်တော့မှနှာခေါင်းစီးတက်ရမယ်လို့ပြည်နယ်တစ်ခုလုံးအတွက်ညွှန်ကြားထားပါတယ်။